ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာဒီရက်ပိုင်းမြန်မာစစ်တပ်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကြားတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံများနဲ့ချီပြီးတော့မိုးမောင်းမြို့ကဖုံးတော်ကြီးကျောင်းတွေမှာတိတ်ဆောင်နေကြရပါတယ်။တိတ်ဆောင်သူအများစုဟာအသက်ကြီးတဲ့သူတွေနဲ့ကလေးငယ်တွေအများစုဖြစ်ပြီးတော့စားနပ်ရိက္ခာဆေးဝါးနဲ့နေရာထိုင်ခင်းအခက်အခဲတွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။မိုးမောင်းမြို့ကကချင်ပြည်နယ်စစ်ပီးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မိုးမောင်းမြို့နယ်အရှိတ်လုံကြာပွဲမှာမြန်မာစစ်တပ်နဲ့ KIA အကြားဒီလ20ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါမြန်မာစစ်တပ်က22ရက်နေ့ကစလို့3ရက်ဇက်တိုက်၄ကြောင်းကတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာကြောင့်လဲအနီးနားကျေးရွာကရာနဲ့ချီတဲ့ဒေသခံတွေမိုးမောင်းမြို့ဘက်ကိုတိမ်းရှောင်နေရပါတယ်လုံကြာနဲ့နောင်မောင်းကျေးရွာတွေကစစ်ပြေးဒုက္ခတွေ600ကျော်လောက်ဟာဘုံကြီးကျောင်းတွေမှာခိုးလုံနေတာရှိတဲ့အပြင်ခရီးရန်ဖျားကျောင်းမှာခိုးလုံနေသူတွေလည်းနောက်ထပ်ရာနဲ့ချီရှိတာကြောင့်စေဘေးဒုက္ခတွေ900ကျော်နေပြီလို့မိုးမောင်မြို့ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတာဝန်ရှိသူတို့က VOE ကိုပြောပါတယ
်ကျွန်တော်တို့ဒီမှာလုံကြာနောက်ပေါင်းပေါ်တော့မြေရွာပေါင်း600ကျော်လောက်ရှိတယ်ပေါ့ဒီလုံကြာကျေးရွာကသူကလောကမလစိတ်ဘုံကြီးကျောင်းမှာဟုတ်ကဲ့ဒီရင်ကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဗုဒ္ဓဘာသာရှမ်းပိုင်းထက်မှာကကျွန်တော်တို့ဒီဆမ်းနေရောင်ကြီးကျောင်းမှာကျေကျေဘက်ပိုင်းမှာဒီ AC 35 40 AC တွေကဘုရားကျောင်းပေါ့အမတ်3ဘုရားကျောင်းမှာဆောင်းလာလို့ရှိတယ်။ဒီနေ့မနေ့ကျွန်တော်တို့တော့နေကြတော့150လောက်ရှိတယ်လို့သူတို့ချီမှာ22ရက်နေ့ကလုံချာဆက်လာခဲ့တယ်။နောင်ပေါင်းမှာတော့25ရက်နေ့ကနေစပြီးမှတိတ်ဆောင်ခဲ့တာပေါ့
။လုံချာနဲ့နောင်ပေါင်းကျေးရွာဟာရှမ်းနဲ့ကချင်တိုင်းသားတွေစုပေါင်းနေထိုင်ကြတဲ့ကျေးရွာတွေဖြစ်ပါတယ်။ဆေးရှောင်စခန်းတွေမှာနေထိုင်ကြသူတွေဟာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်အများစုဖြစ်ပြီးတော့လူငယ်လူလက်ပိုင်းတချို့ကတော့လေရင်သိမ့်ကျင်ဖြစ်တာကြောင့်ရွာမှာကြံနေရစ်သူတွေလည်းရှိတယ်လို့ပြောပါတယ်။လုံကြာရွာကဆစ်ဆောင်အမျိုးသမီးတူကသူတို့ရင်ဆိုင်နေရတဲ့လက်ရှိအခက်အခဲကိုအခုလိုပြောပါတယ်
။ရွာမှာလက်ရှိအတန်းနဲ့ဆက်တိုက်ရှားနေလို့ရဟရင်တွေနဲ့ပုံလာရှဲလို့လေရွာနားလေအဲ့လိုဖြစ်သွားလေအဲ့နဲ့အရန်ကြောက်လို့ရုပ်ခဲကိုဆောင်ပြီးတော့မှဘုံကျောင်းမှလည်းကျေရွာလုံးအဲ့လိုလာနေတာ။အဖေကတော့လူအများနဲ့လည်းနေရတယ်တောက်လန့်နေရတယ်ဆိုတော့လေစားဖို့တောက်ဖို့ကလည်းအမျိုးမျိုးအဖက်ဖက်လူအပ်တယ်ပေါ့နော်ကလေးတချို့ကလေးတွေဖျားတဲ့ကလေးတွေရှိတယ်ပြီးရင်တချို့ရွေးအိုးတွေအကုန်လုံးရှိရလေ
ဆေးရှောင်စခန်းတွေမှာရိခာနဲ့ဆေးဝါးအခက်ခဲရှိတာကြောင့်တိုင်းယူရန်ကုန်အခြေစိုက်ရှမ်းလူငယ်အဖွဲ့တွေအပါအဝင်ရှမ်းအရက်ဖက်အဖွဲ့စည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေတယ်လို့ဝိုင်းဝန်းကူညီကြဖို့ကိုလည်းစော်ဩထားပါတယ်ပြီးခဲ့တဲ့2021ခုနှစ်နွေရာသီကာလတုန်းကလည်းမိုးမောင်းမြို့နယ်အလွန်ပွန်ဒေသမှာတိုက်ပွဲပြင်းထန်ခဲ့ပြီးမြို့သစ်ကုန်းလောနဲ့စီဟက်ဆတဲ့ကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာမိုးမောင်းဗမော်ဆတဲ့မြို့တွေကိုတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ
။ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေရာနဲ့ချီပြီးတော့ထပ်ပြီးတိမ်းရှောင်နေရတဲ့အခြေအနေကိုကိုငင်းညံပြောပြခဲ့တာဖြစ်ပါတယ်။